လောက်ခွင့်မရှိတဲ့အလုပ်တွေကိုလုပ်လို့ထိုင်းမှာမြန်မာထောင်ချီဖမ်းဆီးခံရတဲ့တဲ့အရင်ဆုံးပြောပြပေးပါမယ်။မြန်မာအင်ဒီဂျင်းထိုင်းနိုင်ငံထဲမှာနိုင်ငံသားတွေလောက်ခွင့်မရှိတဲ့အလုပ်ကိုင်း28မျိုးတည်းကဈေးရောက်တဲ့အလုပ်ကိုလောက်ကိုင်းနေကြတဲ့မြန်မာ2000ကျော်နဲ့ဒီမြန်မာကုန်ပစ္စည်းရောင်းဝယ်တာတွေကိုထိုင်းကဖမ်းဆီးနေတာပါ။ထိုင်းနယ်စပ်တရားထိတ်ဂိတ်တွေမှာလည်းမြန်မာဘက်ကနေတင်သွင်းလာတဲ့ကုန်ပစ္စည်းတွေကိုစစ်ဆေးဖမ်းဆီးနေတဲ့အကြောင်းထိုင်းချိန်ဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံထဲမှာရပ်ပေါင်း120စီမံချက်အတွင်းမှာနိုင်ငံသားတွေလုတ်ခွေမရှိတဲ့အလုတ်ကင်28မျိုးတည်းကဈေးရောက်တဲ့အလုတ်လုတ်ကင်တွေသူတွေဖမ်းဆီးတာတွေလုတ်ခဲ့တဲ့အတွက်မြန်မာတွေ2000ကျော်ဖမ်းဆီးခံခဲ့ရပါတယ်ဒီနောက်မှာတော့မြန်မာကုန်ပစ္စည်းရောင်းဝယ်တာတွေကိုထိုင်းအနာပိုင်တွေကဖမ်းဆီးနေတာပါထိုင်းဘက်ကမြန်မာကုန်ပစ္စည်းတွေကိုမဲဆောက်မြောက်ပြည်ချစ်ကြည်တရားကနေတယ်ဆောင်လာတော့ဖမ်းဆီးစစ်ဆေးမှုတွေကိုကြုံခဲ့ရတယ်ဆိုပြီးမဲဆောက်ဈေးကဈေးသက်တူကလည်းပြောပြပါတယ်
စိတ်တဲ့တရားပေါ်မှာစစ်စီလာလို့ရတော့စိတ်ကြပါဘူး။ဟာရလဲခါမလဲမယ်မသိလာတော့ဘူးလို့ရှိတယ်။အဲ။ဟောကဘုရားတဲ့တဲ့လူလဲတဲ့လူ။ဘုရားတော့ဈေးပိတ်တာလို့ပြော။ပိတ်တာတော့လာလို့ရတယ်ဒီက။ပိတ်တာတော့ဒါမှမဖြစ်ဘူးကြာ။သူအမမကဘူးလေ။တကယ်တော့သူ့တဲလာချင်လို့ရှိရင်ခါရသူ့တဲတဲ့လူအမမကဘူး။ပြောတယ်လေမခါကြီးရှိတယ်လေ
။မဲဆောက်ဈေးထဲမှာတော့ဈေးတစ်စည်းလုံးနီးပါးကမြန်မာကုန်ပစ္စည်းတွေရောင်းဝယ်ဖောက်ကားနေကြတာပါအခုအဖမ်းစီးတွေရှိလာတဲ့အတွက်ကုန်တွေလည်းဈေးတက်တယ်လို့ဈေးတယ်တွေလည်းရဲဖမ်းမှကြောက်ပေမဲ့ဈေးကတော့ရောင်းနေရသေးဖြစ်တယ်လို့လည်းဆိုပါတယ်
သေးတယ်သေးပြီးပြန်ထည့်တယ်သေးပြီးပြန်ထည့်တယ်ဘယ်လိုလဲဘယ်နှစ်လာမှလည်းမသိတာ
အ
ားအားဒါရေးပေါ်တွေ့ခါမှာ
လူ
အဲဒါမှလည်းတွေ့ခါမှာပေါ့ဆက်ပဲရှင်းသေးရတဲ့လူတွေအထက်မှမဟုတ်တာဒီမှာတော့ဈေးတစ်စည်းလုံးလို့ဆိုရင်တိတ်တယ်လို့သူတို့စည်းလုံးသေးရမှာပေါ့
ဟုတ်ပါ
ဘူးကွာလည်းသူတို့ဘယ်နှစ်လာမှမသိတာဟုတ်တယ်ပေါ့သူဆက်ရတော့စက်ကြားရရ100အထူးလောင်းနဲ့90
မြန်မာကုန်ပစ္စည်းတွေကိုထိုင်းဘက်ကပိတ်ပင်ပြီးဖမ်းဆီးနေတဲ့အတွက်ကုန်စည်နှုန်းတွေလည်းတက်သွားခဲ့ပါတယ်။မြန်မာကျပ်ငွေဈေးအတက်ကျထိုင်းဘက်ငွေဈေးအတက်ကျပေါ်မူတည်ပြီးဈေးတွေတွေကဈေးရောက်နေရတယ်လို့လည်းဈေးတွေတွေကဆိုပါတယ်
။ဘယ်လိုကဈေးရောက်လာလို့ဆိုပါလဲ။အဲဈေးနဲ့ပဲကြောင်းနေတာ
။အဲ
ဈေးကျပ်ဖြစ်စီတဲ့တဲ့
။
အဲဈေးကျပ်ဖြစ်စီတဲ့တဲ့
။ထိုင်းနိုင်ငံထဲမှာအဓိကမြန်မာကုန်ပစ္စည်းတွေကိုသုံးစွဲနေသူတွေကတော့မြန်မာရွှေပြောင်းလိုသမားတွေဖြစ်ကြပါတယ်။အခုဆိုရင်မြန်မာကျပ်ငွေတစ်သိန်းကိုဘတ်ငွေ980လောက်ထိဈေးရှိပေမဲ့ပြီးခဲ့တဲ့လတွေကတော့မြန်မာကျပ်ငွေတစ်သိန်းကိုဘတ်ငွေ900ကျော်လောက်ပဲတန်ဖိုးရှိတာပါ။မြန်မာကျပ်ငွေတန်ဖိုးကျသွားတဲ့အတွက်လည်းမြန်မာကုန်တယ်တွေဟာအရှုံးပေါ်တာတွေလည်းဖြစ်နေပါတယ်။အခုဆိုရင်မြန်မာကုန်ပစ္စည်းတွေကိုပါဖမ်းဆီးမှုတွေရှိနေတဲ့အတွက်စားသုံးသူတွေအတွက်ဈေးပုံမြင့်သွားပြီးအခက်အခဲတွေရင်ဆိုင်နေရတယ်လို့လဲရွှေပြောင်းလိုသမားတွေကဆိုပါတယ်။အခုလိုမျိုးထိုင်းဘက်ကမြန်မာကုန်တွေဖမ်းနေတယ်လို့မြန်မာဘက်ကလည်းထိုင်းကုန်ပစ္စည်းတွေကိုဖမ်းဆီးနေတာတွေလုပ်နေတဲ့အတွက်ထိုင်းနဲ့မြန်မာနှစ်နိုင်ငံလုံးမှာကုန်တွေဈေးတက်ပြီးစားသုံးသူတွေအတွက်ကတော့အခက်အခဲတွေရင်ဆိုင်နေရပါတယ်ရှင်။